မြန်မာနိုင်ငံကောတောင်မြို့တစ်ဖက်ကန်ထိုင်းနိုင်ငံရနောင်းမြို့မှာရှိတဲ့ပင်လယ်စာထုတ်လုပ်တဲ့စက်ရုံတရုံက9တိုလောင်ရာအရေးကမ်းမှာဓာတ်ငွေ့ပောက်ကွဲမှုဖြစ်ခဲ့ပြီးတော့မြန်မာအမျိုးသမီးအလုတ်သမားတွေအပါအဝင်လူတော်တော်များများထိခိုက်ဒဏ်ရာရရှိသွားကြပါတယ်။ Edmund C. Food ဒီစက်ရုံကပောက်ကွဲမှုတွင်ထိခိုက်ဒဏ်ရာရသူတွေထဲမှာတချို့ဟာစိုးရိမ်ရတဲ့အနေအထားထိရှိနေတယ်လို့လည်းအလုတ်သမားတွေကပြောပါတယ်။ဒါပေမဲ့လည်းအလုတ်သမားခွင့်ရေကာကွယ်ပေးနိုင်တဲ့အခြေအနေမရှိတာမို့ထိခိုက်နေတာသူအလုတ်သမားတွေရတဲ့နဲ့အခွင့်ရေးတွေမရမှာကိုလည်းစိုးရိမ်နေကြတာပါ။ဒီအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင်သတင်းတော်ကိုနိုင်ကိုင်ကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ထိုင်းနိုင်ငံတောင်ပိုင်းရနောက်မြို့ထဲကအက်ဒမန်စီးဖူးငါလုံငါလုတ်ယုံထဲကအေးခန်းသံခွေပိုက်လိုင်းပောက်ကွဲခဲ့လို့မြန်မာလူထုမှာ28ဦးနဲ့ထိုင်းလူမျိုးနှစ်ဦးထိခိုက်ဒဏ်ရာရပြီးအရေးပေါ်ဆေးဝါးကုသခံရတယ်လို့စစ်ရုံလူထုမှတွေကပြောပါတယ်။မနေ့နေ့လယ်ပိုင်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုမှာထိခိုက်ဒဏ်ရာရရှိတဲ့လူတချို့ကိုဆေးရုံတင်ထားရတယ်လို့အများအပြားအမျိုးသမီးတွေဖြစ်ကြတယ်လို့အန်တမန်စီးဖူးငါလုတ်ယုံကလူထုမှသူကအခုလိုပြောပါတယ်
။ဆေးရုံမှာပေါ့နော်14ယောက်ရှိရတယ်။17ယောက်ကိုကြတော့သူတို့ဆေးလေးတွေချဲ့ပြီးတော့ပြန်ပို့လိုက်တယ်။3ယောက်ကကြတော့အခုဆေးရုံမှာဆေးကုသခံနေတယ်ကျေးရောင်လူကစေတယ်လူလို့ပြောတယ်အချင်းတွေလည်းဆရာဝါဆောက်ကြည့်နေတယ်ပေါ့နော်ဆက်လေးရောက်တော့အမျိုးသမီးတွေရယ်ဒီစေရောင်မှာရှိတဲ့လူတွေတော့ကစေရောင်ပတ်လောက်လာတဲ့အတွက်ကြောင့်တယောက်ကို30နေနေတယ်ဆန်နဲ့ထိခိုက်နေတာမှုကြီးချက်သေးမလားမသေးတာတော့အဲ့ဒါအတိအကျမသိရဘူးဖြစ်နေတယ်
ထိခိုက်တန်ရာရတဲ့တချို့အလုတ်သမားတို့ကတော့တခြားအလင်းသေးတဲ့စေခန်းတွေမှာလည်းစေဝါကူးစားမှုပြုလုပ်နေတယ်လို့အလုတ်သမားတွေကပြောပါတယ်အဒမစီဖူးငါလုတ်ယုံကငါတူလောင်ရအေးခန်းကဒန်းွေပောက်ပွဲမှုဖြစ်ပွားခဲ့တဲ့အချိန်ဒီမှာလုပ်ငန်းကြီးကြပ်သူတွေကနေအပြင်ထွက်ခွာဖွင့်မပေးဘူးလို့လည်းအခုလိုဆက်ပြောပါတယ
်ဆက်ကားကတစ်ချက်ပေါက်တော့ကတက်ပြေးမယ်လို့ပြောတော့အဲ့ဒီ body check တွေကပြောတယ်တက်ပြေးရင်နဲ့သူတို့လုတ်ယုံမှာလုံးဝမလုတ်ခိုင်းတော့ဘူးဆိုတော့အဲ့ကြောင့်ပြန်နေရတယ်ပြေးနေအောင်ဆိုတော့လူတွေကမပြေးဘူးနောက်တစ်ခါမှထပ်ပေါက်သွားမှပြေးထွက်လိုက်တဲ့ခါကျအဲ့မှာတန်ရန်ထိသွားတယ်အဲ့ဒီဆက်ယုံက gas ပေါက်တာတစ်ခါနှစ်ခါမကတော့ဘူးတဲ့
အန်ဒမန်စီးဖူးငါလုတ်ယုံမှာငါလုတ်ငန်းတွေကိုလွတ်ကွာနေတဲ့မြန်မာလုတ်သမား3000လောက်ရှိနေပါတယ်။မြန်မာနိုင်ငံကော့တောင်မြို့တစ်ဖက်ကရနောင်းမြို့မှာလွတ်လုပ်နေကြတဲ့မြန်မာနိုင်ငံသားအများစုဟာရှမ်းလွတ်အလွယ်တကူရည်ညွှန်းခေါ်ဝေါ်လေးရှိတဲ့ထိုင်းနိုင်ငံသားတွေအလုတ်ရှင်တွေကိုကြောက်စာရောအလုတ်သမားရေးကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းတွေကလည်းမရှိသေးတာကြောင့်လုပ်ငန်းခွင်မှာအခုလိုထိခိုက်နစ်နာမှုတွေကြုံတွေ့ရပေမဲ့လည်းနစ်နာကြီးတွေမတောင်းရကြဘူးလို့လည်းပြောပါတယ်။
ကျွန်တော်မှရှိတဲ့မြန်မာလူမျိုးတွေကရောအဖြစ်သူကကြောက်ကြတယ်ရှမ်းကိုလေပြီးတော့သူတို့နားမလဲကြဘူးစာမသက်တာတွေရမ်းများတဲ့ခါကျတော့နည်းနည်းလေးချောက်လိုက်တာနဲ့ရမ်းချောက်နေတဲ့အနေအထားဆိုဒီဘက်မှာကျတော့လူသမားခွေလေးတွေဝင်ရင်ပေါ်တော့ဆိုနည်းနည်းကြီးတာဝေါ်ပီရှင်တစ်ခုရှိတယ်ဝေါ်ပီရှင်ကလည်းသူတို့ရှမ်းချင်းချင်းခါကျတော့သူတို့ချက်ချော့လိုက်တာဒီတစ်ခါပြည်ပြဿနာဖြစ်လာတဲ့ခါကျရင်သူတို့ဝေါ်ပီရှင်ကလည်းလက်မခံဘူးအဲ့တော့လူခွဲကြီးကဒီဘက်မှာအရင်နေတယ်မရှိကြလို့ဖြစ်နေတယ်အချိန်နဲ့လည်းဒီနေ့နိမခံရတဲ့နေသားပါပေါ့
အနမစီဖူးငါလုတ်ယုံကလုတ်သမားတွေနေနဲ့တူးချင်းတနေ့လောအားခန့်ငွေဘတ်200ရရှိပြီးအချိန်ပိုစင်းရင်တော့တနာရီ30ဘတ်နှုန်းရရှိကြပါတယ်အဲ့ဒီစက်ယုံဟာပင်လယ်ပြင်ကဖမ်းဆီးလာတဲ့ငါးတွေကိုခွဲချမ်းစိတ်ဖြာထုတ်ပိုးတူလောင်ပြီးတော့ထိုင်းနိုင်ငံသွင်းနဲ့နိုင်ငံခြားကိုပို့ဆောင်နေပါတယ်ခင်ဗျာ